This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြည်သူ့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစတင်ပြီး2025ခုနှစ်ဇူလိုင်လ12ရက်နေ့ရေဒီယို NUG ညပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာ။ခုချိန်အစပြီး2025ခုနှစ်ဇူလိုင်လ12ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ချင်းပြည်အတွင်းတော်လိုင်းအဖွဲ့တွေထိန်းချုပ်ထားတဲ့မြို့တွေကိုတိုက်ခိုက်ဖို့မရှိဘူးလို့ CNF ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။ချင်းမျိုးသားတပ်ဦးချင်းမျိုးသားတပ်မတော် CNF CNA အနေနဲ့ချင်းပြည်တွင်တော်လိုင်းအင်အားစုတွေထိန်းချုပ်ထားပြီးဖြစ်တဲ့မြို့နယ်တွေကိုတိုက်ခိုက်ဖို့မရှိဘူးလို့မနေ့ကဇူလိုင်လ17ရက်မှာ CNF တွင်မှုအဖွဲ့ယုံကအသိပေးထုတ်ပြန်ပါလေ။ချင်းမျိုးသားတပ်ဦးတပ်မတော်အနေနဲ့ဖလန်းမျိုးကိုဖြစ်စေချင်းလန်းအတွင်းတော်လိုင်းအဖွဲ့တွေထိန်းချုပ်ထားပြီးဖြစ်တဲ့ဘဲမြို့နယ်ကိုမှတိုက်ခိုက်ပြီးထိန်းချုပ်လို့လည်းရည်ရွယ်ချက်မရှိပါဘူး။ကျွန်တော်တို့ကူတိုက်ပြီးလွတ်မြောက်သွားတဲ့နေရာတွေကိုကြည့်ရင်မြင်နိုင်ပါလေ။ကျွန်တော်တို့ကအုပ်ချုပ်ရေးဝင်မလုပ်ဘူး။ဒီသားငယ်ပြည်သူတွေကိုယ်တိုင်ဆွေးနွေးဆုံးဖြတ်ကြတယ်။သူတို့ဆုံးဖြတ်ချက်ကိုကျွန်တော်တို့ကလေးစားတယ်လို့ချင်းမျိုးသားတပ်ဦးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချင်းပြည်ချင်းလန်းဆိုတာမြို့နယ်တစ်ခုဒေသတစ်ခုထပ်ပို့ပြီးချင်းပြည်သူတရက်လုံးရဲ့ဘုံအကျိုးစီးပွားဘုံနာကတ်နဲ့သက်ဆိုင်တယ်လို့အသိပေးထားပါတယ်။ချင်းမျိုးသားတပ်ဦးအနေနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်ရမယ်တာဝန်ရှိပြီးတော်လိုင်းအောင်မြင်ဖို့နဲ့စစ်ပွဲအနိုင်ရရေးကိုသာအဓိကအာရုံစိုက်နေပါတယ်လို့ချင်းမျိုးသားတပ်ဦးပြောရေးဆိုခွင့်ရှိသူကထပ်ပြောထားပါတယ်ခင်ဗျာ။အခုတခါမြောက်ကလပါမြို့နယ်ကကြန့်ခိုင်ရေးပါတီရုံးကို40မမဘုံသီးတွေနဲ့ပြစ်ခတ်တိုက်ခိုက်တဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။ရောင်တိုင်းမြောက်ကလပါမြို့နယ်မှာရှိတဲ့ကြန့်ခိုင်ရေးပါတီရုံးကို40မမဘုံသီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ရန်ကုန်နောက်ပိုင်းခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။မြောက်ကလပါမြို့နယ်ကြန့်ခိုင်ရေးပါတီရုံးမှာရွေးကောက်ပွဲနဲ့ဆိုင်တဲ့ကိစ္စတွေဆောင်ရွက်နေတာကြောင့်မနေ့ကဇူလိုင်လ17ရက်နေ့ည10:00ခန့်မှာရန်ကုန်အာမီ YA နဲ့မာမိတ်ဖြစ်တဲ့အနောက်ပိုင်းခရိုင်ပကဖကတော်လိုင်းရဲဘော်တွေတွားရောက်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တော်လိုင်းရဲဘော်တွေဟာ89ဘုံးပစ်လောင်ချနဲ့40မမဘုံးသီးနှလုံးအသုံးပြုပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လုံချုံရေးတောင်ဝကျနေတဲ့ရဲနှစ်ဦးနဲ့အထက်ဒဏ်ရာရသွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။တိုက်ခိုက်ပြီးချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကင်းပတ်ခဲ့တာရှိပြီးရုံးမှာရှိနေတဲ့ကားစီးပျက်စီးသွားတယ်လို့လည်းသိရပါတယ်။အကြမ်းဖက်စစ်ကောင်စီနဲ့ပတ်သက်တဲ့ပြစ်မှတ်တွေအကြမ်းဖက်စစ်ကောင်စီကလုပ်မဲ့တရားမဝင်ရွေးကောက်ပွဲနဲ့ပတ်သက်လို့ပအဝင်လုကန်နေတွေကိုထပ်ပြီးတိုက်ခိုက်သွားမယ်လို့တော်လိုင်းတပ်တွေဘက်ကအသိပေးထားပါတယ်ခင်ဗျာ။ဆလဘီနောင်ချုံမြို့နယ်ကတိုက်ပွဲတွေမှာစစ်တပ်ကလက်နက်ကြီးတွေဒရုန်းတွေအမြောင်များအသုံးပြုတိုက်ခိုက်နေတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့နယ်မှာတိုက်ပွဲဆက်လက်ပြင်းထန်နေရမှာစစ်တပ်ကလက်နက်ကြီးတွေဒရုန်းတွေအမြောင်များသုံးပြီးထိုးစစ်ဆင်တိုက်ခိုက်နေတယ်လို့တန်းတပ်မတော် PSLF TNLA ကမနေ့ကဇူလိုင်လ17ရက်ညပိုင်းမှာထုတ်ပြန်ပါတယ်။ကြောက်ချမ်းရွာ၊ကြောင်တော်ရွာ၊နန့်ပါတဲ့ရွာ၊ကြောက်ပြုတ်ရွာ၊နားမုံရွာနဲ့ရေမောင်းတဲ့ရွာတို့ဘက်မှာစစ်တပ်နဲ့ TNLA တို့ကြားတိုက်ပွဲတွေပြင်းထန်နေပြီးစစ်တပ်ဘက်ကလက်နက်ကြီး82လုံးနဲ့ဒရုန်းပုံသီး28လုံးအသုံးပြုတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ TNLA ထိန်းချုပ်ထားတဲ့နောင်ချုံမြို့ကိုပြန်ရဖို့အင်အားအလုံးကြီးနဲ့ထိုးစစ်ဆင်နေတဲ့စစ်ကောင်စီဟာလူအင်အားလက်နက်အင်အားအလုံးကျော်အသုံးပြုပြီးထိုးစစ်ဆင်နေတာကြောင့်နောင်ချုံမြို့နဲ့နှစ်မိုင်အကွာထိရောက်နေပြီလို့စစ်ရေးသတင်းရင်းမြစ်တွေကဆိုပါတယ်။လက်ရှိမှာစစ်တပ်စစ်ကြောင်းတစ်ခုဟာတော်လိုင်းတပ်တွေသိမ်းပိုက်ထားတဲ့စစ်ကောင်စီလက်အောက်ခံခမရ114အနီးထိရောက်နေပြီးတောင်ခမ်းဘက်ကတက်လာတဲ့စစ်ကြောင်းဟာလည်းနောင်ချုံမြို့အဆက်ထိရောက်နေပြီလို့သိရပါတယ်။အခုလိုစစ်ကောင်စီဘက်ကအင်အားအလုံးကြီးနဲ့ထိုးစစ်ဆင်နေတာကြောင့်ဒေသနေပြည်သူတွေအနေနဲ့စစ်တပ်ရဲ့တိုက်ခိုက်မှုတွေကိုရှောင်ရှားနိုင်ပြီးစစ်ရေးသတိအမြဲရှိဖို့လိုအပ်ခါ လေကြောင်းရန်ကာကွယ်ရေးဆိုင်ရာနည်းလမ်းတွေကိုလိုက်နာဆောင်ရွက်ဖို့ PSLF TNLA ကအသိပေးထုတ်ပြန်ထားပါတယ် TNLA နဲ့တော်လိုင်းပူးပေါင်းတပ်တွေဟာ12ခုစစ်စင်ရေးဒုတိယလိုင်းကာလမှာလောင်ချုံမြို့ကိုအပြီးသက်သိမ်းယူနိုင်ခဲ့တာလို့စစ်ရေးသတင်းမှတ်တမ်းတွေကသိရပါတယ်ခင်ဗျာဆက်လက်ပြီးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့မြိုင်နယ်ကပန်းတိုင်တော်ရွာစတင်ကြောင်းကိုစစ်တပ်ကစက်တက်လီဒီနဲ့ဘုံကျဲတိုက်ခတ်တဲ့သတင်းပဲဖြစ်ပါတယ်မကွေးတိုင်းနိုင်မျိုးနယ်ကပန်းတိုင်တော်ရွာစာတင်ကျောင်းကိုအကြမ်းဖက်စစ်တပ်ကဆက်တက်လေဒီနဲ့ဘုံကျဲတိုက်ခတ်ခဲ့တယ်လို့အညာမြေရပ်ဘက်လူမှုအဖွဲ့အစည်းမြိုင်ကထုတ်ပြန်ထားပါတယ်။မနေ့ကဇူလိုင်လ17ရက်နေ့လယ်12နာရီခန့်ကနေ12နာရီခွဲကျော်မှာပန်းတိုင်တော်ရွာစာတင်ကျောင်းကိုအကြမ်းဖက်စစ်တပ်ကဆက်တက်လေဒီတွေနဲ့ဘုံကျဲတိုက်ခတ်ခဲ့တယ်လို့သိရပါတယ်။အကြမ်းဖက်စစ်တပ်ရဲ့လေကျောင်းတိုက်ခတ်မှုမှာအရသာပြည်သူတွေထိခိုက်မှုမရှိပေမဲ့အဆောက်အုံအချို့ထိခိုက်ပျက်စီးသွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကအသိပေးပါတယ်။မြိုင်မြို့ပေါ်မှာရှိတဲ့အကြမ်းဖက်စစ်တပ်ကာကင်စကန်စီမံကိန်းရုံးကိုတော်လိုင်းတပ်တွေတိုက်ခိုက်သိမ်းပိုက်ပြီးစစ်သား12ဦးအရှင်ဖမ်းမိကတနက်7လက်တင်းစီရမိခဲ့ပြီးတဲ့နောက်စစ်တပ်ကရဲသားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာပဲဖြစ်ပါတယ်။အခုလိုစစ်သားတွေအရှင်ဖမ်းခံရတာနဲ့လက်နက်တွေဆုံးရှုံးသွားတာကိုအရှက်ရသွားတဲ့အကြမ်းဖက်စစ်တပ်ဟာမြိုင်နယ်ကိုနေ့စဉ်လိုလိုလေကြောင်းကနေတိုက်ခိုက်နေတယ်လို့သိရပါတယ်။အကြမ်းဖက်စစ်တပ်ဟာမြိုင်မြို့နယ်အတွင်းလေကြောင်းတိုက်ခိုက်မှုတွေထပ်လုပ်လာနိုင်တဲ့အတွက်ပြည်သူလူထုအနေနဲ့လေကြောင်းရံကိုသတိပြုနေထိုင်ကြဖို့အညာမြေအရက်ဘက်လူမှုအဖွဲ့အစည်းမြိုင်ပါဝင်ဒေသတွင်းတော်လိုင်းအင်အားစုတွေကအတိပေးနှိုးဆော်ထားပါလေခင်ဗျာအခုတကားမြေကြီးနားတနိုင်းလမ်းမှာရှိတဲ့ခွန်ဆိုင်ရံစစ်တပ်ဂိတ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေတိုက်ခတ်ခဲ့ရမှာစစ်သား9ဦးသေဆုံးပြီး3ဦးကိုအရှင်ဖမ်းမိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ကချင်ပြည်နယ်ကမြေကြီးနားတနိုင်းလမ်းမှာရှိတဲ့ခွန်ဆိုင်ရံစစ်တပ်ဂိတ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေတိုက်ခတ်ရမှာစစ်ကောင်စီတပ်ဖွဲ့ဝင်9ဦးသေဆုံးပြီးစစ်သား3ဦးကိုအရှင်ဖမ်းမိခဲ့တယ်လို့ဒေသတွင်းစစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်။ဇူလိုင်လ10ရက်မနက်ပိုင်းကစစ်ကောင်စီတပ်နဲ့မင်းစေတပ်ပြည်သူ့စစ်အဖွဲ့ပူးပေါင်းတပ်ဆွဲထားတဲ့မြေကြီးနားတိုင်းလီလိုလမ်းပိုင်းကခွန်ဆိုင်ရန်စစ်တပ်ဂိတ်စခန်းကို KIA KPDF ပူးပေါင်းတပ်တွေတွားရောက်တိုက်ခတ်ခဲ့တာဖြစ်ပြီးလက်နက်ခဲယံတွေလည်းသိမ်းဆည်းရရှိခဲ့တယ်လို့ဆိုပါတယ်။တုံ့ပန်းအဖြစ်ဖမ်းဆီးခံရသူ3ဦးဟာတန်တေစစ်သားတွေဖြစ်ပြီးစစ်တပ်ဘက်ကအင်အားများတာကြောင့်တိုက်ပွဲဖြစ်ချိန်တနအိခွဲကျော်ကြာခဲ့ကတော်လိုင်းတပ်တွေဘက်ကတော့အထူးကံမရှိဘူးလို့သိရပါတယ်။အလားတူဖားကန်ဘက်မှာလည်းစစ်တပ်ဘက်ကထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲတွေဆက်ဖြစ်နေရမှာစစ်တပ်ဘက်ကအထိနာနေတယ်လို့သိရပါတယ်။မနေ့ကဇူလိုင်လ17ရက်မနက်ပိုင်းကဖားကန်ဆွတ်ဘုံမှာရှိတဲ့စခန်းကို KIA KPDF ရဲ့ပူးပေါင်းတပ်တွေတိုက်ခတ်မှုမှာဆိုရင်စစ်တပ်ဘက်က10ဦးထပ်မံတေဆုံးသွားတာကြောင့်ကာကျင်းဖျားချောင်းဘက်ကိုစစ်သားတွေတက်ဆုတ်သွားတယ်လို့ဒေသစီရေးသတင်းရင်းမြစ်ကအသိပေးပါတယ်။အရင်နေ့နေ့လယ်ပိုင်းမှာလဲတိုက်ပွဲထပ်ဖြစ်ခဲ့တာရှိပြီးစစ်တပ်ဘက်ကလက်နက်တွေထားတဲ့နေရာမှာပောက်ကွဲမှုဖြစ်တာကြောင့်စစ်တပ်ဘက်ကထိခိုက်သေးဆုံးမှုတွေထပ်တိုးလာနိုင်တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတင်ဆက်ပေးမယ့်စီးရီးသတင်းကတော့လက်ပန်းမြူနယ်ကစစ်ကောင်စီတပ်ကိုတော်လိုင်းတပ်တွေမိုင်းဆွဲတက်ခတ်မှုမှာစစ်သား2ဦးသေပြီး3ဦးထဏ်ရာရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ပဲခူးတိုင်းတာဝတီခံလက်ပန်းမြူနယ်ထောက်ကျန်ကွင်းနဲ့ကျုပ်ဝင်စခန်းကြားမှာရှိတဲ့စစ်ကောင်စီတပ်ကိုတော်လိုင်းတပ်တွေမိုင်းဆွဲတိုက်ခတ်ခဲ့ရမှာစစ်သား2ဦးသေပြီး3ဦးထဏ်ရာသွားတယ်လို့တာဝတီခံတန်ရစ်တက်ကထုတ်ပြန်ထားပါတယ်ဇွန်လ10ရက်နေ့ညနေ3နာရီကျော်အချိန်မှာစစ်ကောင်စီတပ်ကိုမိုင်းဆွဲတိုက်ခတ်ခဲ့ရမှာစစ်တပ်ဘက်ကထိခိုက်ဒဏ်ရာရသူတွေနဲ့တိုက်ဆုံသူတွေရှိတယ်လို့တာဝတီခံတန်ရစ်တက်ကဆိုပါတယ်ဇူလိုင်လ9ရက်နေ့ကလည်းလက်ပန်းမြို့နယ်လှော့စင်ကုန်းပေါ်အင်းလန်းစုံမှာအင်အား30ခန့်ပါစစ်တပ်စစ်ကြောင်းကိုမိုင်းဆွဲတိုက်ခတ်ခဲ့ရမှာတော့စစ်သား2ဦးသေဆုံးပြီး3ဦးထဏ်ရာရရှိခဲ့တယ်လို့အသိပေးပါတယ်အရေးစစ်ကောင်စီတပ်တွေကိုဗကိုးတိုင်းစစ်ဌာနအမှတ်22ပြုဟာတာဝတီခံတရင်တက်လက်အောက်ခံတထောက်ဌာန Simple PDF ရဲဘော်တွေကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။တာဝတီခံတရင်တက်နေနဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့စစ်တပ်တောက်တိုင်တွေကိုအခါအခွင့်သိရင်တင့်တယ်လို့တိုက်ခိုက်သွားမှာဖြစ်တာကြောင့်မိဘပြည်သူတွေအနေနဲ့စစ်ကောင်စီတပ်ဖွဲ့တွေအနီးသွားတာလာတာတွေမလုပ်ကြဘူး။တာဝတီခံတရင်တက်ကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတကတင်ဆက်ပေးမယ့်စီးရီးသတင်းကတော့မုံရွာ6ဦးလမ်းပိုင်းမှာစစ်တပ်တံများကကားရင်တန်းနဲ့ကင်းမုံဝင်နေတဲ့ပြူတွေကိုတော်လိုင်းတပ်တွေတိုက်ခတ်ခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းကမုံရွာ6ဦးလမ်းပိုင်းတနေရာမှာရိတ်ကပူပြီးပြန်လာတဲ့စစ်တပ်တံများကကားတွေနဲ့ကင်းမုံဝင်နေတဲ့ပြူစောတိတွေကိုပြစ်ခတ်တိုက်ခတ်ခဲ့တယ်လို့မုံရွာ Youth Attack Force ကဒီကနေ့ဇူလိုင်လ12ရက်မှာထုတ်ပြန်ပါတယ်။ဇူလိုင်လ10ရက်ညပိုင်းက6ဦးမျိုးတွင်ကိုရိတ်ကပူပြီးမုံရွာမျိုးပဲပြန်လာတဲ့စစ်တပ်တံများကကား5စီးတဲ့က4စီးမြောက်ကားနဲ့5စီးမြောက်ကားကိုမုံရွာချောင်းလမ်းပိုက်တနေရာကနေလက်နက်ငယ်တွေနဲ့လမ်းမပေါ်ထိတက်ပြီးပြစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဲဒီလိုပြစ်ခတ်ချိန်မှာလမ်းမမှာကင်းမုံဝင်နေတဲ့ပြူစောတိတွေကပြန်လည်ပြစ်ခတ်ခဲ့တာကြောင့်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့ပြီးကြီးအားမလုံလောက်တာကြောင့်ပြန်လည်ဆုတ်ခွာခဲ့ရတယ်လို့သိရပါတယ်။ဒီတိုက်ခိုက်မှုကို Golden Peacock Attack Force မုံရွာခဲအမှတ်23တပ်ရင်းတပ်ခွဲ2မုံရွာခဲအမှတ်18တပ်ရင်းတပ်ခွဲ3 Tiger Fighter M21.2Area 71 Local People Defense Force တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့မြေမှုမြူနယ်ကထွက်လာတဲ့စစ်ကောင်စီတပ်တွေကိုတော်လိုင်းတပ်တွေပူးပေါင်းတိုက်ခိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းမြေမှုမြူနယ်ကထွက်လာတဲ့စစ်ကောင်စီတပ်တွေကိုတော်လိုင်းတပ်တွေပူးပေါင်းတိုက်ခိုက်ရမှာထိခိုက်ဒေဆုံးမှုရှိခဲ့တယ်လို့သတင်းရရှိပါတယ်။ဇူလိုင်လ17ရက်နေ့စီးရီးသတင်းထုတ်ပြန်ချက်အရမြေမှုမြူနယ်အလကပကြေးရွာကိုးစုဖျားမှာရောက်ရှိနေတဲ့ဒုံးမြမာကျော်နဲ့မြောင်လန်းခွဲစစ်ကောင်စီတပ်ချက်မှအင်အား20ခန့်ကို10:15 မိနစ်ခန့်အချိန်မှာတော်လိုင်းရဲဘော်တွေက40မမဘုံဒီတလုံးလက်နက်ငယ်များနဲ့တိုက်ခိုက်ခဲ့ရမှာစစ်ကောင်စီ3ဦးပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးကျန်သူတွေကတော့ထွက်ပြေးသွားခဲ့တယ်လို့အတည်ပြုဖော်ပြပါတယ်။အဲဒီတိုက်ခိုက်မှုကိုမြင်းမှုမျိုးနယ်ပကဖကဦးဆောင်ပြီး Black Eagle Defense Force MMU အလကပတိုက်နယ်ပကဖမြင်းမှုမျိုးနယ်ပလပတိုက်ကလေး TGR မြောင်းရေနကား6ဦးမျိုးနယ်ပြည်သူကာကွယ်ရေးနဲ့ဒေသခံတော်လိုင်းအဖွဲ့တွေကပူးပေါင်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။အလားတူပဲမြင်းမှုမြို့နယ်စစ်ကောင်စီထိုင်များမှအင်အား90ခန့်ဟာအိမ်စည်းကား5စီးနဲ့အလကပရွာတောင်ဘက်ကိုထွက်လာရမှာတော်လိုင်းအဖွဲ့တွေကအသင်းဆောင်ကြပြီးပရိသာမိုင်း3လုံး.2 point 4လုံး point တို့နဲ့မိုင်းဆွဲတိုက်ခတ်ခဲ့ပြီး40မမဘုံဒီ3လုံးလက်နက်ငယ်တွေနဲ့အနီးကပ်တိုက်ခတ်ခဲ့ပါတယ်။အဲ့ဒီတိုက်ခတ်မှုကြောင့်စစ်ကောင်စီဒုတိယနဲ့တတိယမြောက်ကားဟာထိခိုက်မှုများပြားပြီးကားပေါ်ပါလာတဲ့စစ်ကောင်စီတပ်တွေဟာပြန်လည်ပစ်ခတ်နိုင်ခြင်းမရှိတော့ဘူးလို့သိရပါတယ်။ဒီတိုက်ခိုက်မှုကိုမြင်းမှုမြို့နယ်ပကဖကဦးဆောင်ပြီး Blood Eagle Defense Force MMU အလကပတိုင်းနယ်ပကဖမြင်းမှုမြို့နယ်ပလဖ TGR ထိုင်ကလေးမြောင်ရင်းနကား6မြို့နယ်ပြည်သူကာကွယ်ရေးဖွဲ့နဲ့ဒေသခံတော်လိုင်းဖွဲ့တွေကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့တာဂီတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ12ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။အခုပထမဆုံးတစ်ပုတ်အနေနဲ့အာဆီယံခေါင်းဆောင်တွေကိုအကြံပေးစစ်ကောင်စီရဲ့ဟန်ပြရွေးကောက်ပွဲစီစဉ်နေတာကိုငင်းပယ်ဖို့အချက်အပါဝင်အချက်3ချက်ကိုNUG နိုင်ငံခြားရေးဝန်ကြီးတောင်းဆိုခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။အာဆီယံနိုင်ငံခေါင်းဆောင်တွေစီကိုအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကအကြံပေးစစ်အုပ်စုရဲ့ဟန်ပြရွေးကောက်ပွဲစီစဉ်နေတာကိုငင်းပယ်ဖို့အချက်အပါဝင်အချက်3ချက်တောင်းဆိုထားတဲ့စာကိုဇူလိုင်လ6ရက်နေ့ရက်စွဲနဲ့ပေးပို့ခဲ့တယ်လို့Public Voice Television မှာဖော်ပြထားပါတယ်။တောင်းဆိုလိုက်တဲ့အချက်3ချက်ကမြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုအထောက်အပံ့တွေကိုဦးစားပေးဖို့အာဆီယံအမြဲတမ်းတန်တမန်ခန့်အပ်မှုကို၆ခံချဖို့နဲ့ဘုံသဘောတူညီချက်5ရက်နဲ့ဝီရောတီဖြစ်နေတဲ့အကြံပေးစစ်ကောင်စီကအတူရောင်ရွေးကောက်ပွဲစီစဉ်နေတာအပါအဝင်ဆရာနာရှင်ရဲ့ဘယ်လောက်ဆောင်ချက်ကိုမဆိုငင်းပယ်ချဖို့အတွက်ဖြစ်ပြီးတော့နိုင်ငံခြားရေးဝန်ကြီးကအာဆီယံနိုင်ငံခေါင်းဆောင်တွေကိုလေးလေးစားစားတောင်းဆိုပေးပို့ခဲ့တာဖြစ်ပါတယ်။မိမိတို့နိုင်ငံဟာစိုးရိမ်ပွေရာလူသားချင်းစာနာထောက်ထားမှုအချက်တဲတွေနဲ့ရင်ဆိုင်နေရပါတယ်။တန်းနဲ့ချီတဲ့မိမိတို့ပြည်သူတွေဟာစာနယ်ရိက္ခာစူးစူးရွရွမလုံလောက်မှု၊ရွှေ့ပြောင်းနေထိုင်ရမှု၊ဇက်တိုက်ဖြစ်နေတဲ့အကြမ်းဖက်မှုတွေရဲ့ဒုက္ခတွေကိုခံစားနေကြရပါတယ်။ဆရာနာရှင်ရဲ့အယက်သားပြည်သူတွေအပေါ်အဆက်မပြတ်တိုက်ခိုက်နေမှုဟာအထူးသဖြင့်အမျိုးသမီးတွေ၊ကလေးတွေ၊တက်ကြီးရွယ်ဦးတွေအတွက်ဘေးဒုက္ခကိုပုံမှုဆိုးရွားလာအောင်လုပ်နေပါတယ်။အဲဒါကြောင့်တန်းတူညီမျှပါဝင်နိုင်စွမ်းနဲ့ရေရှည်တည်တတ်နိုင်စွမ်းဆိုတာတွေဟာရည်မှန်းချက်သဘောတရားတသက်မဟုတ်ပါဘူး။အထိပယ်ရှိတဲ့ဘဲဒေတာတွင်တုံ့ပြန်မှုအတွက်မဆိုမရှိမဖြစ်အလွန်အရေးကြီးတဲ့အရာတွေပဲဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကစာထဲမှာထည့်သွင်းရေးသားထားပါတယ်။ဘုံသဘောတူညီချက်၅ရဲ့စိတ်ဓာတ်နဲ့တန်တိတ်တန်ကိုကင်ဆွဲထားနိုင်ဖို့ဒီအခြေအနေတွေအောက်မှာဟန်ပြရွေးကောက်ပွဲကျင်းပဖို့ကြိုးစားနေတဲ့အကြံပေးစီအုပ်စုရဲ့ဘဲလုံဆောင်ချက်တွေကိုမဆိုအာဆီယံတစ်ဖွဲ့လုံးကစူးစူးစီးစီးညင်းပယ်ဖို့အတွက်လည်းအသည့်ပေးတိုက်တွန်းထားပါတယ်။ဇူလိုင်လ10ရက်နေ့ကနေ17ရက်နေ့အထိကွာလာလံပူမြို့မှာတန်းတူညီမျှပါဝင်နိုင်စွမ်းနဲ့ရေရှည်တည်တတ်နိုင်စွမ်းခေါင်းစဉ်အောက်မှာအာဆီယံအဖွဲ့အစည်းတွေကျင်းပခဲ့စဉ်အခုလိုတောင်းဆိုချက်တွေကိုပေးပို့ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဘေကင်းစည်းရုံများတည်ဆောက်နိုင်ရေးကမ်ပိန်းမှာပါဝင်လူထမ်းကြသူတွေကိုကျေးဇူးတင်ဂုဏ်ပြုကြောင်း NUG ကျန်းမာရေးဝန်ကြီးဌာနပြောတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနကဘေကင်းဆေးရုံများတည်ဆောက်နိုင်ရေး Safe Hospital Safe Healthcare Campaign မှာပါဝင်လူထမ်းကြသူတွေကိုကျေးဇူးတင်ဂုဏ်ပြုကြောင်း NUG ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဘေကင်းဆေးရုံများတည်ဆောက်နိုင်ရေး Safe Hospital Safe Healthcare Campaign ကိုမေလ24ရက်နေ့ကနေဇွန်လ30ရက်နေ့အထိပြုလုပ်ခဲ့ရမှာပြည်တွင်းပြည်ပအလှရှင်တွေအင်တိုက်အားတိုက်ပါဝင်လူထမ်းခဲ့ကြတဲ့အတွက်သက်မှတ်ပမာဏထက်ပိုများတယ်လို့ဆိုပါတယ်။ ဒီ campaign အတွက်ရည်မှန်းချက်ဟာအမေရိကန်ဒေါ်လာ4သိန်းရဖို့သတ်မှတ်ထားပြီးမြန် campaign အပြီးမှာအမေရိကန်ဒေါ်လာ6သိန်း9000ကျော်အထိရရှိခဲ့ပြီးတော့ရာခိုင်နှုန်းအဖြစ်182ရာခိုင်နှုန်းအထိရရှိခဲ့တယ်လို့အတည်ပြုထားပါတယ်။သတ်မှတ်ချက်ရည်မှန်းချက်ထက်ကျော်လွန်အောင်ပါဝင်လူတိုင်းခဲ့ကြတဲ့တဦးချင်းတယောက်ချင်းစီတိုင်းကိုအထူးကျေးဇူးတင်ရှိတယ်လို့ NUG ကျန်းမာရေးဝန်ကြီးဌာနကဆိုထားပါတယ်။မြန်မာနိုင်ငံမှာဘေးကင်းနဲ့ကျန်းမာရေးဆောင်ရှောက်မှုရရှိရေးကျမ်းမာရေးလှုပ်သားတွေနဲ့လူနာရီဘေးကင်းရေးအတွက်ဘေးကင်းနဲ့ဈေးရုံတွေတည်ဆောက်နိုင်ဖို့လိုအပ်နေတာကိုသိကြတဲ့အတွက်အခုလိုအားတက်သရော်ပါဝင်လူဒဏ်ခဲ့ကြသူတိုင်းကိုဝန်ကြီးဌာနအနေနဲ့လေးစားဂုဏ်ယူစွာနဲ့မှတ်တမ်းတင်ဂုဏ်ပြုထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရကျမ်းမာရေးဝန်ကြီးဌာနအနေနဲ့လည်းမြန်မာနိုင်ငံမှာဆရာနာရှင်စနစ်အပြီးတိုင်ချုပ်ငြိမ်းပြီး Federal Democracy ပြည်ထောင်စုကြီးပေါ်ထွန်းလာတဲ့အထိတိုင်းရင်းသားပြည်သူတရက်လုံးနဲ့လက်တွဲပြီးတော့စားတဲ့တပူချိုးပန်းတိုက်ပွဲဝင်သွားမယ်လို့ကတိသစ္စာပြုထားပါတယ်ခင်ဗျာ။ဆလဘီအကြံပေးစစ်တဲ့ရေရုံမာမှုကြောင့်အချိန်မတန်ခင်တဘဝတခန္နာချုပ်ငင်းရရှာတဲ့ရွှေညဝါဆရာတော်ရဲ့အန်တီမအကိဇာပနာကို9ရက်အကြာလာမယ့်ဇူလိုင်လ16ရက်နေ့မှာကျင်းပမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ထောင်တွင်စီကူတမှုအလုံးလောက်မရရှိခဲ့တဲ့အတွက်ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကအသက်ရောဂါနဲ့တဘဝတခန္နာချုပ်ငင်းတော်မူခဲ့တဲ့ရွှေညဝါဆရာတော်ရဲ့အန်တီမအကိဇာပနာအခမ်းအနားကိုရန်ကုန်တိုင်းမော်ဘီမြို့မှာရှိတဲ့မြို့မတုတ်တံမှာကျင်းပသွားမှာဖြစ်ပါတယ်။ဇူလိုင်လ10ရက်နေ့ကဆရာတော်ရဲ့အန်တီမာအက္ခိဇာပနာအခမ်းအနားအတွက်အခြားကျောင်းတိုက်ကဆရာတော်တန်ခါတော်များကြီးမှုပြီးတက္ကတာဟိကာမများနဲ့တိုင်ပင်ဆွေးနွေးကြပြီးတဲ့နောက်အခမ်းအနားအစီအစဉ်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဆရာတော်ရဲ့တက္ကရင်တဦးဖြစ်သူကဇာပနာအစီအစဉ်နဲ့ပတ်သက်ပြီးတော့အခုလိုပြောပြထားပါတယ်။
ကျွန်တော်တို့ကဆရာရဲ့ဒီပါဆက်ကောင်းလို့ပြအောင်လုပ်ပါမယ်
။ဆရာတော်ကြီးရဲ့ဇာပနာကို9ရက်ထားမှဖြစ်ပြီးတော့လက်ရှိဆက်မြန်းနေတဲ့ရွှေညဝါအောင်စဘူးကျောင်းဆောင်ကနေရွှေညဝါလောကပါလကံကော်လေးဓမ္မဗိမ္မာန်တော်ထဲမှာစံကြောင်းချပူဇော်သွားမှာဖြစ်ပါတယ်။ဘူဇော်အောင်ဆန်းရဲ့စိတ်ဓာတ်နဲ့အည်အချင်းကိုလေးစားမြင်လို့သူထွန်းအောင်ဆန်းစုကြည်နဲ့ NLD ပါတီကိုထောက်ခံအားပေးတဲ့ဆရာတော်ဟာသူစံမြန်းရာရွှေညဝါအောင်စဘူးကျောင်းဆောင်နဲ့ဓမ္မဗိမ္မာန်တော်ထဲမှာဘူဇော်ပုံတွေလူထုကောင်းဆောင်ထွန်းအောင်ဆန်းစုကြည်ရဲ့ပုံတွေကိုခံခံနာနာတွေ့မြင်ရပါတယ်။လာမယ့်ဇူလိုင်လ13ရက်နေ့နဲ့14ရက်နေ့တို့မှာတရားပွဲများကိုလည်းကျင်းပသွားမယ့်အပြင်15ရက်နေ့နဲ့16ရက်နေ့တို့မှာလည်းပရိသတ်ကိုအေးအင်ကျူးကဧကန်သွားမှာဖြစ်ပါတယ်။အဒီနောက်ဇူလိုင်လ16ရက်နေ့မှာမော်ဘီမြို့ရဲ့မြို့မတုတ်တံမှာအလောင်းတော်ကိုတီးတဲ့မီးတင်းကြိုသွားဖို့ရည်ရွယ်ထားကြပြီးတော့ကျွင်းချံရစ်တဲ့ပြားတွေကိုအုပ်ကူပြုလုပ်သွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးရခိုင်တပ်တော် AA ကပြည်သူ့ကျန်းမာရေးကြီးကြပ်နှင့်တင်နန်းဖွင့်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရခိုင်တပ်တော် AA ရဲ့အရခပြည်သူ့ကျန်းမာရေးဌာနကပြည်သူ့ကျန်းမာရေးကြီးကြပ်နှင့်တင်နန်းကိုတင်နန်းသား100လောက်နဲ့စတင်ဖွင့်လှစ်နေပြီလို့အရခပြည်သူ့ကျန်းမာရေးဌာနအရခဟက်ဒပါမန့်ကထုတ်ပြန်ထားပါရယ်အရခပြည်သူ့ကျန်းမာရေးဌာနကပြည်သူ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုအချိန်အဟုန်နဲ့ဆောင်ရွက်ဖို့အရခပြည်သူတိုင်းလက်လန်းမိတဲ့ကျန်းမာရေးစောင့်ရှောက်မှုတွေရရှိစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုတင်နန်းတွေဖွင့်လှစ်နေပြီဆိုတဲ့အကြောင်းမနေ့ကဇူလိုင်လ17ရက်နေ့မှာထုတ်ပြန်ထားတာဖြစ်ပါရယ်အဲ့ဒီတင်နန်းကိုဇူလိုင်လ10ရက်နေ့မှာပထမအတော့အဖြစ်စတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့တင်နန်းကာလ10လကြာမြင့်မယ်လို့အရခပြည်သူ့ကျန်းမာရေးဌာနကဆိုထားပါရယ်တင်နန်းမှာအခြေခံကဏ္ဍဗီဒဇီဝကံမဗီဒနဲ့စီဝဗီဒပဝန်းကျင်ကျမ်းမာရေးအခြေခံယောဂဖြစ်ပွားပြန့်နှံ့မှုကိုလေ့လာတဲ့ဘာသာရပ်ပြည်သူကျမ်းမာရေးအခြေခံကျမ်းမာရေးစောင့်ရှောက်မှုနဲ့အခြေခံသားဖွားပညာစတဲ့ဘာသာရပ်6ခုကိုတင်နန်းဆရာဆရာမ18ယောက်ကတာဝန်ယူတင်ကြားပေးနေတယ်လို့သိရပါတယ်တင်နန်းပြီးမြောက်ရင်တင်နန်းစင်းလက်မှတ်နဲ့အတူပြည်သူကျမ်းမာရေးကြီးကြပ်နှင့်အလုတ်ခန့်အပ်တာကိုကျေးလက်ကျမ်းမာရေးဌာနတို့ရဲ့ဝန်ထမ်းလိုအပ်ချက်အပေါ်မူတည်ပြီးတော့ခန့်အပ်သွားမယ်လို့ထုတ်ပြန်ထားပါတယ်အရကပြည်သူ့ကျန်းမာရေးဌာနအနေနဲ့ပြည်သူ့ကျန်းမာရေးကြီးကြပ်တင်နန်းကိုလည်းဆက်လက်ဖွင့်လှစ်သွားမှာဖြစ်ပြီးတော့အရကပြည်သူ့ကျန်းမာရေးဌာနမှာဝန်ထမ်းတွေလိုအပ်နေစေဖြစ်တဲ့အတွက်ဘယ်လိုမျိုးမဆိုတာဝန်လာထမ်းချဖို့အရကပြည်သူ့တော်လှန်ရေးအစိုးရကဖိတ်ခေါ်ထားပါတယ်ရခိုင်ပြည်ကနေမြေအများစုကိုတိမ့်ပိုက်ထိန်းချုပ်ထားတဲ့ AA ဟာလက်ရှိမှာအရခပြည်သူ့တော်လှန်ရေးအစိုးရတည်းရဲ့ထူထောင်ပြီးတော့အုပ်ချုပ်ရေးရန်တရားခိုင်မာစေရဲ့အတွက်အကောင့်ထည့်ဖို့နေတာပဲဖြစ်ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့ဂျေးမုံတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မနက်ဖြန်ဇူလိုင်လ13ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပြီးပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်သွန်းလေးဟာအားကောင်းရာကနေအားလုံးကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတည်းရမိုးသက်လေးပြင်းနေကြရောက်နိုင်ပြီးလိုင်းကြီးနိုင်ပါတယ်။ မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမှုထစ်ချုံရွာနိုင်ပါတယ်။အချင်းပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာနေရာကွက်ပြီးမူကြီးနိုင်ပါတယ်ရှင
်။ဒီတွင်သတင်းလေးကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လန်အီတီဂီတာအစီအစဉ်မှာတားနက်ရှင်အောင်ရေးသားထားပြီးရဲဘော်မောင်ဝတ်တီးဆိုထားတဲ့တမိုင်းတီးဆိုတဲ့ဒေါ်လန်အီတီတချင်းကိုနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ
။သူမြတ်တွေ့ရှိခဲ့တဲ့မောင်ပါပြေတဲ့ဆောင်းရရဲ့အိမ်မက်တို့နာချင်းသွားတိုက်ခဲ့လက်သစ်တွေတွေးစားတွေ့မှာပြောင်းဝဲအဆိုကရဲ့မိုင်းဆက်တွေဒီမှာနေကုန်ချုပ်စီမယ်။တွေ့လက်တွေ့မြဲခဲ့တဲ့ရှင်တန်းစေတော်တော်မခီးဆုံးဟနိုင်ငံတစ်ပေဆရာမဲ့တွေ့ကြွေးတွေကဘာမှကြည့်နေပွဲမင်းပြန်မဲ့သက်ဆက်ဆက်နိုင်ရတော့သိဖြစ်စီမယ်ရောနေရဲ့ရှင်ကျင်ညာတဲ့တွေ့ဝရဲ့ကုခစေနိုင်ကိုနိုင်မဲ့ပွဲအနာရှိတွေကုန်ပြူလေ
Radio NUG မှာဆက်လက်အသံလွှင့်နေပါတယ်။အခုနောက်ဆုံးတစ်ပုဒ်အနေနဲ့ဒိုင်းသားဘာသာစကားထုတ်လွှင့်မှုမှာတော့ကချင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုပဒန်ရှယ်ရီကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ စောရိုက်ကျရုံပေါ်မြန်ရှာနေရောင်းဝေးပြစင်ဆာငါနေကတော့ဗီဒီယိုအန်ယူဂျီယာဘတ်မီနမန်တာပြင်လဲဝါဆိုင်ပန့်ချ်တုံးရှိကနေပဲငိုင်းပဒံရှိကော်နာထောင်းရှိလိုက်ရမှာတော့စနာရီရရှောင်းနန်ကုနာခမ်မူဒေါ်နာရော့မလန်ဖုန်နေပဲစတာတာစင်ဆာကိုမထိုင်တမ်းနာမတူအန်ယူဂျီကန်ကုံဆမ်ကမ်ဒူဝါလရှိလာစတူတဲရှိကပဲတမ်းတူညာနာရီချင်းမျိုးသားတက်ဦး CNF CNA ချင်းမျိုးသားအဖွဲ့ချုပ် CNO CNDF တဲ့ချင်းကာကွယ်ရေးတပ်ဖွဲ့ဟွာငူရမ် CDF နေဖန်တဲ့ခရင်တနာခမ်အမျိုးရှာရမလန်ဖုန်နေစတာတာနေမှုဘုံငယ်လမ်းချေမန်ခမ်နေပဲစင်ဆိုင်လက်တက်တဲ့လဝန်မထိုင်တမ်နာမတူအညူဂျီကန်ကုံဆမ်ကမ်တူဝါလရှိလာအကရဲအန်ဝဲစတစွန်ဒိုင်ရင်ဂျူလိုင်စတာပရမလီယာရှင်ကောနာဖောင်းနာရမလန်ဖုန်နေစတာတာမချန်ပြင်ငိုင်လာမြင်ပြောဖာနာလိုဝိုင်ငါနာကန်ကုံဆမ်ကမ်စွန်ဒိုင်ရင်တာတုတန်ကိုရှွာဖြင့်တွင်ငါအိုက်ကုံရှမ်းမြင်ပြန်တတ်ပေဂျုံဆက်နာမတူမုံချင်းရှာနေယုံနင်တာရပရာနာတန်စတာတာဂရောင်းကျေနာရတိုက်ကင်တွန်ရနာတန်ရငါနာမုံဆွန်စတုံတိုင်းရီပရမလန်ဖုန်ကျင်းစုနီနပရာနိမုံဘုံငယ်လာမန်ခေါင်နီပရဝယံလောင်နန်တင်ပရနေရှာမထိုင်တမ်နာမတူဖေမုံကထပ်ဆွန်စတုံတန်တိုင်းရီကောင်းမှုဒေါ်နာရော့မလန်ဖုန်ရလပရန်စင်ဆိုင်လက်တက်တဲ့မထိုင်တမ်နာနင်တာပရိုက်တဲ့ကောင်းအမျိုးရှာနေရအကျူဖဲမတုတ်ကွန်ဖိုင်လူကငါနာအန်ယူဂျီဆိုရကန်ကွန်ဆမ်ကမ်တူဝါလရှိလာခရပ်ဆွန်စတုံတန်တိုင်းလမ်းကျေလူကအာမတော်နာဂျုံမာနီကိုရှုံကောဆပ်လက်ရော့မလန်ငါငါနာအန်ယူဂျီဆိုရဆွန်နေရှိကပဲတမ်မတော်ညာနာရီဂိမ်းမစ်ကူစာကူရှိလခေါနေမတ်စတာပေါ်လခေါညာရှိနေတာကွန်ရှင်ဖြန်နေဘောနေဝင်းဝေအွန်နိုင်ဖြန်ဖုန်နီကိုမုံရွှာနေနတာရှရတန်တန်အိုင်အစိုးရပဲ deep scratch ကောင်းဝိုင်ရှာငါတက်ဆူအန်ဥပတီပဲတုံကောင်းနာဂျုံမာနီရဝေါန်ဒူဝေါန်နာအခန်းပဲအချစ်အရစ်ကလောလက်ရန်ကုန်တက်ဆူဝေါန်တနာလပေါင်းရှောင်ဂျုံမာဖုံဆက်တင်နူပဲမောပုံကပေါ်စတန်ကောင်းရိုင်လာခရူရှင်းစုနင်းနာ7 July လမန်ချဆာယာအိုင်မုန်ကလိုက်ကတာဆွန်ရှောင်းတန်တိုင်းရင်ဒရိုင်းလမ်ပေရှောင်းကောနာရှောင်းလုံးရော့မလန်ရှောင်းလုံးကအိုင်ဂျောင်းမာနီကိုဒန်နီနာရော့မလန်ထမုံမုန်ရှွာနေတဲ့ပုံလက်ရှောင်းထခွေးခွေးဆပ်လက်ရှောင်းလုံးရော့မလန်ငါမအိုင်ဂျောင်းမာနီကနင်တာရပရာအိုင်လမ်အဆမ်ချေမုန်ချင်းရှောင်းရော့မလန်ဖုံနေတဲ့နင်တာရပရာကိုဂျုံပုံရှောင်းလုံးလူဝဲမကျော်ကွန်ရှယ်မိုင်လက်ချက်ပေးပိုင်အဆောက်ချောနာမတူရှိခုငါအိုင်ကွန်ရှယ်မြင်ဖြတ်တပ်ပုံနေနီကောင်းဝင်းဝင်းချံပြဝါနာရော့မလန်မုံလဝန်အောင်တန်ငယ်ခမ်းကျေစစ်လူနာရေငိုကမိုင်ငါနာဒဲမုကရဲကာတာကာရှုံဒိုင်လမ်ကျေလူအိုင်မတူနာမန်မော်ချင်းဆက်မချန်ချခရင်ရခင်ဦးအားကားဆောင်မြေပဲချခရင်ကောင်းနာငါနာမြဝအစိုးရနေခိုင်အေပဲတစ်ပုန်ကွန်ကြွိုင်းရှိကကောအတဲ့ငယ်ငွေရှိကပဲတာမတူညာနာရင်ကားဆောင်ကလောပဲဂျုံတက်တန်တိုင်းမတန်တငါမြဝမွန်းတန်ကောမန်မော်ချင်းဆက်မချန်ပဲချခရင်ရခင်အေနီစင်းမတူတန်တိုင်းကင်ရာကောနာကားဆောင်မြေလံပဲချခရင်ကောင်းရနာငါနာတစ်ပုန်ကွန်ကြွိုင်းငါနာရိုက်တာရှိကတပ်တဆွန်တန်တိုင်းရင်ပေကျင်းမကနာမိုင်ကလမ်ခရီမန်တပ်နာသူစလောင်နေတဲ့ KNE နီမစ္စတာတာခွန်ဆုပိုင်ဖုံငိုင်တာဆွန်ရှပရိုင်ငါနာဆွန်ရှပရိုင်အန်ဒဲရှိကာကိုအန်ဂျွန်တင်းငိရှိကာရဲငါနာခဲအူဟာဒုကဘာနော့ဘူဘိုင်ထန်ဆန်လန်တန်တိုင်းလမ်ကျေလူကအိုင်ပန်းရှုံခုနာညချနာချကွန်ရှင်မြင်ဖြင့်တဖုံမလုံးရင်းကအိုင်တော်သွေးဘူးတဲ့ KSPP နင်းဘောတော့တာသူချန်နီယန်တပ်ပေပုံဝါစခတဲ့ရှိကာပဲတမ်တညာနာရင်ဒီပေါ်မှာမြန်မာသားဂျူလိုင်စတာပရော့စနီယာရှနာခင်ဆုံရမ်ချာကွန်ရှင်နင်ဖြန်တာဖုံမလုံးရင်းကအိုင်တော်သွေးဘူးအန်တာချေရှနာခင်ဆုံကျန်အကျန်ရမ်ချာ KSPP နင်းဘောတော့တာသူချန်တာနေချာပုံစားကပေါ်ရိုင်လမ်ချေလွန်ဂျူလိုင်စတာပရော့စနီယာရှနာတော်ခင်ဆုံအကျန်ရမ်ချာစတာဘရိုနောင်ရာလော့ကနာတော်သွေးဘူးအန်တာချာပေါ်မှာစကပန်ရိုက်တာမရောင်ဖုန်လငယ်တာစာခရာကပေါ်လမ်းကျေလွိုင်းတဲချင်းမရင်ရှနာတော်ကင်ဆုံကျန်တယ်လမ်းတာယူစနာလောက်နာကတ်သိုလစ်ကော့နိုတီချက်ပရင်းငါအားဒေါက်တာသူချန်တာထမို့ပေါ်မှာပဲပန်ရိုက်လမ်းကျေလွိုင်းရယ်တဲမပြင်းတာမရှာန်ခလာတေမုံရတဲ့တဲရှရလ်ခေါန်တာကွန်ရှာမြင်ဖြင့်တဲ့ဖုန်လေးကျေပလစ်နီရှင်းစကတိုင်လမ်းကျေလူကအိုင်ပန်မီနမန်ပြည်နယ်ဝဆိုင်ပန်းတုံးရှိကနေပဲအကြံရှိပွဲရလမန်ကောတဲကောမဆိုင်ခုရင်ဗီဒီယိုအညီကြီးရှိကနေပဲခပလာမတတ်တိုင်းစောရိုက်ဂျီရွန်ပေါ်မျိုးရှာနေရောပဲခရိုင်ချီချူပါဆိုင်လုံ
းဒီကနေ့ကတော့ဒီညနေပဲဗီဒီယိုအညီကြီးရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆိုပြထားပါလို့ရှင်Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများက ဆူတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။